တော်တာရှင်ပါခင်ဗျာ
။အနုမြူဆွမ်းအင်ထုတ်လုပ်သုံးဆွဲရေးကိုရှေ့၅နှစ်အတွင်းမစင်စားသင့်သေးဘူးလို့ကျွန်တော်စောစောပိုင်းကတင်ပြခဲ့ပါဗျ။အနုမြူအက်တမ်တွေခွဲတဲ့အခါမှာဆွမ်းအင်တွေအများကြီးထွက်လာတယ်ဆိုတာ1932ခုနှစ်လောက်ကတည်းကရူသာဖော့ဆိုတဲ့သိပ္ပံပညာရှင်တစ်ယောက်ကတွေ့ရှိခဲ့ပါဗျ။ကြုံတုံးမှာတင်ပြခြင်းတာတစ်ခုကအဲ့ဒီအနုမြူတွေဇက်တိုက်ကွဲသွားအောင်လုပ်ပေးတဲ့နျူထရွန်ကိုတွေ့ရှိသူက James Chadwick ဆိုသူဖြစ်ပါတယ်။ Chadwick ဟာနောက်အခါမှာပြည်ထောင်နိုင်ငံရဲ့အနုမြူဓာတ်အားဆိုင်ရာကော်မရှင်မှာအကြီးအကဲဖြစ်လာပါတယ်။ဒါပေမဲ့ Neutron တွေ့တုံးကသူဟာဒေါက်တာဘွဲ့အတွက်သူ့ရည်သနာလုပ်နေတဲ့ဘွဲ့လွန်ကျောင်းသားတစ်ယောက်ပဲဖြစ်ပါတယ်။အဲ့ဒီနေရာမှာသင်ခန်းစာကအသက်ကြီးတယ်ငယ်တယ်ဆိုတာအဓိကမဟုတ်ပါဘူး။အလားအလာရှိတဲ့လူကိုမြေတောင်မြောက်ပေးနိုင်ရင်သူတို့ရဲ့ကိုယ်စွမ်းကိုစားတွေထွက်လာတတ်ပါတယ်။အနုမြူလျှက်စစ်ဓာတ်အားကိုစီးပွားဖြစ်ထုတ်လုပ်တာဆိုဗီယက်ယူနီယံမှာ1954ခုနှစ်ကဖြစ်ပါတယ်။အဲ့ဒီနောက်အင်္ဂလန်မှာ1956ခုအမေရိကန်မှာ1959ခုနှစ်ကစခဲ့ကြပါတယ်။1969နှစ်လောက်ကြတော့အနုမြူလျှက်စစ်ဓာတ်အား1ဂီဂါဝတ်ထုတ်လုပ်နိုင်လာကြပြီဖြစ်ပါတယ်။ဂီဂါဝတ်ဆိုတာမီဂါဝတ်1000ဖြစ်ပါတယ်။1989နှစ်ကြတော့ဂီဂါဝတ်200 1989နှစ်မှာဂီဂါဝတ်300အထိအောင်တိုးတက်ပြီးတော့ထုတ်လုပ်နိုင်လာကြပါတယ်။1983ခု84ခုနှစ်လောက်မှာဖြစ်ပေါ်ခဲ့တဲ့ရေနံစင်းနှုံးတွေတဟုန်တိုးတက်မှုကြောင့်အနုမြူဓာတ်အားထုတ်လုပ်ရေးဟာအချိန်ပိုမိုပြီးတော့ကောင်းလာပါတယ်။စွန့်အင်ထုတ်လုပ်ဖို့အတွက်ရေနံကို39ရာခိုင်နှုန်းမှီခိုနေရတဲ့ပြင်သစ်နိုင်ငံမှာဆိုရင်အနုမြူဓာတ်အားကိုပြောင်းလဲလိုက်တာလိုအပ်ချက်ရဲ့80ရာခိုင်နှုန်းအထိကိုထုတ်လုပ်နိုင်နေပြီဖြစ်ပါတယ်။ဒါပေမဲ့လို့1980ပြည့်နှစ်နောက်ပိုင်းမှာအနုမြူဓာတ်အားထုတ်လုပ်ရေးဟာအကြောင်းကြောင်းကြောင့်ကျဆင်းလာခဲ့ပါတယ်။1980ပြည့်နှစ်နောက်ပိုင်းမှာရေးဆွဲတဲ့အနုမြူဓာတ်အားပေးရေးအစီအစဉ်၃ပုံ၂ပုံလောက်ဟာအကောင့်ထဲမပေါ်ပြစ်တော့ပါဘူး။အမေရိကန်ပြည်တော်စုမှာဆိုရင်1985ခုနှစ်နောက်ပိုင်းမှာအနုမြူဓာတ်အားပေးဆက်ယုံ120ဆောက်လုပ်ဖို့စီစဉ်ထားပေမဲ့တခုမှမလုပ်ဖြစ်တော့ပါဘူး။ပိုလန်၊ဆွီဒန်၊ဩစတြီးယား၊အီတလီနိုင်ငံတွေမှာဆိုရင်လည်းအနုမြူဓာတ်အားပေးဆက်ယုံတွေကိုပိတ်ပစ်လိုက်ကြပါတယ်။ဂျာမနီနိုင်ငံက2022ခုနှစ်ကစတင်ပြီးအနုမြူဓာတ်အားပေးဆက်ယုံတွေအကုန်လုံးကိုပိတ်ဖို့ကြေညာထားပါတယ်။အနုမြူဆွမ်းအင်ကိုဗမာပြည်အနေနဲ့မသုံးသင့်သေးဘူးဆိုတော့ကျွန်တော်ရဲ့အမြင်ဟာအချက်၃ချက်ပေါ်မှာအခြေခံထားပါတယ်။အဲ့ဒီအချက်၃ချက်က၁ Nuclear Accidents လို့ခေါ်နိုင်တဲ့အနုမြူဆက်ယုံတွေမှာမမျှော်မှန်းနိုင်ဘဲပေါက်ကွဲမှုတွေဖြစ်နိုင်တာတွေ၂ Nuclear Waste လို့ခေါ်တဲ့အနုမြူစွန့်ပစ္စည်းတွေကိုဘယ်လိုစွန့်ပစ်မလဲဆိုတဲ့ပြဿနာနဲ့နံပါတ်3မတန်တဆဈေးကြီးမြင့်မှုကုန်ကျစရိတ်ကြီးမားမှုတို့ဖြစ်ကြပါတယ်။ Nuclear Accidents ဟာအန္တရာယ်အကြီးဆုံးဖြစ်ပါတယ်။အခုအထိစုစုပေါင်း69ကြိမ်ဖြစ်ခဲ့ပြီလို့စာတမ်းတစောင်မှာဖော်ပြထားပါတယ်။အကြီးဆုံးပေါက်ကွဲမှု3ခုကတော့1ဂျပန်ပြည်မှာဖြစ်ခဲ့တဲ့ Fukushima 2ဆိုဗီယက်ပြည်တော်စုအခုယူကရိန်းမှာဖြစ်ခဲ့တဲ့ Chernobyl နဲ့နံပါတ်3ဆိုဗီယက်ယူနီယံအခုရုရှားနိုင်ငံဖြစ်တဲ့မာယက်ဒေသမှာဖြစ်ခဲ့ပါတယ်။ဒီမာယက်ဒေသမှာဖြစ်တဲ့ပေါက်ကွဲမှုကိုဆိုဗီယက်အစိုးရကအနှစ်30လောက်ဖုံးထားခဲ့ပါတယ်။အဲ့ဒီမှာသေဆုံးတဲ့လူဘယ်လောက်ရှိတယ်ဆိုတာကိုမကြေညာပေမဲ့လည်းထောင်နဲ့ချီပြီးတော့သေဆုံးခဲ့တယ်လို့ယူဆရပါတယ်။မြန်မာနိုင်ငံကမြို့နယ်တစ်ခုစာလောက်ရှိတဲ့ဒေသကိုအခုအချိန်ကြည့်အောင်လူမနေနိုင်သေးပါဘူး။အဲ့ဒီမာယက်ဒေသကပေါက်ကွဲမှုဟာ1958ခုနှစ်မှာဖြစ်ခဲ့တာဆိုတော့အခုအခါဆိုရင်အနှစ်60ရှိသွားပါပြီ။အဲ့ဒီမာယက်ဒေတာ accident ကလူကြောင့်ဖြစ်ပေမဲ့လို့ဖူကူရှိမားလိုသဘာဝဘေးဒဏ်ဖြစ်တဲ့ငရင်ကြောင့်လည်းပဲဒီလိုဆက်ယုံတွေပျက်စီးနိုင်ပါတယ်။မြန်မာနိုင်ငံအနေနဲ့စဉ်းစားဖို့ကအလဲပိုင်းဒေတာ central belt တစ်လျှောက်လုံးဟာငရင်ဒေတာဖြစ်ပါတယ်။ဓာတ်ပေါင်းပိုတွေအေးအောင်ရေများများရနိုင်မဲ့နေရာမှာဆောက်ရတော့ပင်လယ်နားမှာဖြစ်စေမြစ်တို့အင်းတို့နားမှာဖြစ်စေဆောက်လုပ်ကြတော့လူနေများတဲ့ဒေသတွေမှာဖြစ်တတ်ပါတယ်။ဥပမာစင်တဲမှာစောက်မယ်ဆိုရင်ပြည်မြို့ဟာမလွတ်နိုင်ပါဘူး။မြင်းငရင်ကြုံတွေ့ရလို့ဓာတ်ပေါင်းဖို့ပြတ်သွားရင်ဘာဖြစ်မယ်ဆိုတာစဉ်းစားကြည့်နိုင်ကြပါတယ်။အနုမြူစွန့်ပစ္စည်းဟာမြန်မာကြီးဥကောင်းလို့ဖြစ်နေပါတယ်။ဘယ်သူကမှလည်းပဲမလို့ချင်းဘာလို့ရမှန်းလဲမသိပါဘူး။သူတို့တွေကသက်တမ်းအယမ်းရှည်ပါတယ်။ဥပမာ iodine 129ဆိုရင်တဝက်ရော့သွားဖို့ half life တောင်မှနှစ်ပေါင်း15သန်းလောက်ကြာမြင့်မှာဖြစ်ပါတယ်။အပျက်စီးမြန်နေဆိုတဲ့ plutonium 239ဆိုရင် half life ဟာနှစ်ပေါင်း 2400 လောက်ကြာမယ်လို့ထင်ရပါတယ်။သ ူတို့တွေကိုသိုးလောင်တာမလုံရင်ဓာတ်ရုံကြီးတွေအကုန်လုံးပြင်ရောက်ပြီးလူတွေကင်ဆယ်ရောဂါရကြမှာဖြစ်ပါတယ်။မြေထဲကိုစိတ်ဝင်သွားရင်လည်းပဲအဲ့ဒီရေဟာသုံးလို့မရတော့ပါဘူး။ချာနိုဘိုလ်ဒေသမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်သေဆုံးသူ60သာရှိပေမဲ့ကင်ဆာရောဂါရရှိသူအခုဆိုရင် 25,000 ရှိနေပါတယ်။တတိယပြဿနာကယင်းနှိမ့်နှံမှုဖြစ်ပါတယ်။ဓာတ်ပေါင်းမှုတွေဟာဈေးတော်တော်ကြီးပါတယ်။မြန်မာနိုင်ငံမှာနားအဖအစိုးရခက်ကရုရှားကဓာတ်ပေါင်းမှုတစ်ခုကိုလျှော့ဈေးနဲ့ရောင်းဖို့ကန့်လန့်တယ်လို့သိရပါတယ်။ဓာတ်ပေါင်းမှုတွေဟာတစ်ချိန်လုံးတိုးတက်ပြောင်းလဲနေလို့အခု third generation တတိယမျိုးဆက်ကိုရောက်နေပါပြီ။ပေါက်ကွဲမှုဖြစ်တာတွေက first generation နဲ့ second generation တွေကဆက်ယုံတွေဖြစ်ပါတယ်။သူတို့စီမံမသုံးတော့တာကိုလျှော့ဈေးနဲ့ရောင်းတာလို့ထင်ရပါလေ။တက်ကနိုလော်ဂျီပညာပိုင်းနဲ့ပတ်သက်လို့ပစ္စည်းဝယ်တဲ့အခါမှာနောက်ဆုံးဖို့အစ်စ်ကိုဝယ်တာကောင်းပါလေ။အဟောင်းဝယ်ပြီးတော့အသုံးမတည့်ဘူးဆိုရင်ငွေဆုံးဖို့ပဲရှိပါလေ။နောက်ပြီးတော့ဒီဓာတ်ပေါင်းဖို့အဟောင်းတွေဟာအန္တရာယ်ကြီးလာပါလေ။အမှုမြူစွမ်းအင်ထုတ်လုပ်ရေးမှာခေတ်အမီဆုံးအတွေ့အကြုံအများဆုံးကပြင်သစ်နိုင်ငံဖြစ်တယ်ဆိုတာလည်းပဲသတိချဖို့ဖြစ်ပါလေ။ကျွန်တော်အမြင်ကတော့အမှုမြင့်စွမ်းအင်နဲ့ပတ်သက်လို့ဆက်လက်လေ့လာသွားပြီးဒီပြဿနာတွေကိုဘယ်လိုရှင်းသလဲဆိုတာစောင့်ကြည့်နေရင်မမှားဘူးလို့ထင်ပါတယ်။တော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။